စကိုင်းတိုင်းကလေးမြို့နယ်လက်ပံချောင်းကျေးရွာမှာစစ်ကောင်စီရဲ့လက်နက်ကြီးထိမှန်ပြီးတော့ကလေးတအုပ်ပါဝင်ရွာသား၄ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မနေ့တုန်းကဆိုလို့ရှိရင်လည်းသေဆုံးမှုတွေအပါအဝင်လက်ပံချောင်းကျေးရွာမှာစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်ဒီလာထဲမှာပဲသေဆုံးသူရေတွက်ဟာ၅ဦးထက်မနည်းရှိနေပါပြီ။ဒီအကြောင်းရန်ကုန်ကတည်တင်းပေးပို့ထားတာကိုအခြေခံပြီးတော့မက်ခင်လေးကပြောပြမှာပါ။
ကလေးမျိုးအခြေဆိုင်စစ်ကောင်စီအမြောက်တပ်ကလက်ပံချောင်းကျေးရွာကိုအင်္ဂါနေ့အစောပိုင်းမှာလက်နက်ကြီးနဲ့၄ချိန်ပစ်ခတ်ရမှာရွာသားတချို့သေဆုံးခဲ့တာလို့ဒေသခံတွေကပြောပါရယ်အသက်25နှစ်အရွယ်ကျောင်းဆရာမတဦးအသက်16နှစ်အရွယ်ကျောင်းသူတဦးအသက်54နှစ်အရွယ်အမျိုးသမီးတဦးနဲ့အသက်65နှစ်အရွယ်အမျိုးသားတဦးစုစုပေါင်း၄ဦးသေဆုံးခဲ့တယ်လို့လည်းဒေသခံတယောက်ကပြောပါရယ
်မနေ့5ဝင်ကျန်လာရင်တော့ဘယ်တော့ဆရာသမားသူတို့နည်းကြတယ်မဟုတ်ဘူးဒီကိမဲအတွက်သူဒေသခံတွေကဒေသခံကျန်တဲ့အတွက်သူအေးစိတ်နေနေရတယ်အဲလည်းလည်းကြည့်ရအောင်လေးလုံးဖြစ်တယ်အကြောင်းကြတာလေးရပြစ်ခတ်နေရတာလည်းရှိပြန်အဲဆရာမနဲ့ကလေးပါတို့လည်းအဲ့ဒါမိကလေးတုံးတော့မိကလေးတုံးရရှိပြီဖြစ်မှာရတော့
လက်ပံချောင်းကြီးရွာကိုစစ်ကောင်စီတပ်ဖွဲ့တွေကလက်နက်ကြီးနဲ့မကြာခဏပစ်ခတ်တိုက်ခိုက်နေပြီးအခုနောက်ဆုံးတစ်ကြိမ်နဲ့ပါဆိုရင်ဒီလာထဲမှာတေဆုံးသူ၅ဦးရှိသွားပြီလို့ပြောပါတယ်
။ဒီဘက်မှာရှိတဲ့ကြွားတွေကိုထူလိုက်အဲဒီထူလိုက်ညာစုထူလိုက်အဲဒါတော့တို့မရင်းမချင်းတို့အဲတို့ဒါတော့ထူကြတော့ပုံမှန်လိုက်ထူသွားတယ်။သုံးရက်တစ်ခါထူမလားတစ်ပတ်တစ်ခါထူမလားအဲထူလိုက်ရင်လည်းတစ်ခါထူလိုက်လည်းအနည်းဆုံး၄လုံးလာလို့ထောင်းလို့အဲလိုထူတာပုံမှန်ပါပဲဒါကတော့ပုံမှန်ပါပဲအတိတ်တိုင်းရှိတာနဲ့မရှိတာပဲပေါ်သွားတာ
စစ်ကောင်စီကနေမြေရှင်းလင်းရေးစစ်ကြောင်းထိုးတာလက်နက်ကြီးတွေနဲ့ကြီးရွာတွေကိုရန်တမ်းပစ်ခတ်တာလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်သခိုင်းတိုင်းကဒေသတော်တော်များများကဒေသခံတွေဟာစစ်ဘေးရှောင်နေကြရပါတယ်စစ်ကောင်စီဘက်ကတော့အဲ့ဒီဒေသတွေမှာပြည်သူကာကွယ်တပ် PDF တွေရှိနေလို့နေမြေရှင်းလင်းရတာဖြစ်တယ်လို့ထုတ်ပြန်လို့ရှိပါတယ်ဒီလိုနေမြေရှင်းလင်းမှုတွေကြောင့်သခိုင်းတိုင်းမှာစစ်ဘေးရှောင်ဒုက္ခသည်တွေနဲ့ထိခိုက်သေဆုံးမှုတွေလည်းတိုးလာနေပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလက်နက်ကင်ပြည်ပခါတွေကြီးထွားလာရာကနေရဆွန့်ခွာသူတွေတိုးလာနေရမှာအခုနောက်ဆုံးအချက်လက်တွေအရဆိုရင်ပြည်တွင်းဒုက္ခသည်အရေအတွက်ဟာနောက်ထပ်2သိန်းခွဲကျော်တိုးပြီးတော့စုစုပေါင်း 3.4 သန်းရှိနေပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ကလည်းဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်ရှင်